ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ရေးသားခဲ့တဲ့မြန်မာနိုင်ငံကမွတ်စလင်တွေရင်ဆိုင်နေရတဲ့အကျပ်တဲတွေနဲ့ဆိုင်တဲ့အစီရင်ခံစာအကြောင်းကုလသမဂ္ဂလူညုံရေးကောင်စီကတောက်ကြနေမှာအလို့သဘောကြားနာဖို့စီစဉ်ထားပါတယ်။ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကပြီးခဲ့တဲ့ဩဂုတ်လကွန်ပိုင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ထံတင်သွင်းခဲ့တဲ့အစီရင်ခံစာနဲ့ပတ်သက်လို့ကြားနာကြမှာဖြစ်ပါတယ်။ဗုဒ္ဓဘာသာအများစုနေထိုင်တဲ့မြန်မာနိုင်ငံအတွင်းတိုင်းပြည်မှာဖြစ်နေတဲ့ရဟင်ဂျာတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုမြန်မာအာဏာပိုင်တွေအနေနဲ့အရေးတကြီးကင်တွယ်ဖြေရှင်းဖို့လိုအပ်ကြောင်းကိုဖီအာနန်ကအစီရင်ခံစာထဲမှာထည့်သွင်းဖော်ပြထားပါတယ်။ဩဂုတ်လ25ရက်နေ့မှာတကြောပြန်ဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေကြောင့်သူတို့ခေါ်ရဟင်ဂျာမွတ်စလင်5သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတာဖြစ်ပြီးဒီဖြစ်ရဟာလူမျိုးရုံးတုတ်တင်ရှင်းလင်းမှုဖြစ်တယ်လို့ကုလသမဂ္ဂကပြစ်တင်ပြောဆိုထားပါတယ်။ရဟင်ဂျာတွေအလုံးအရင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေရတဲ့အရေးအတွက်လူမျိုးရေးကောင်စီကကြားဝင်ဆောင်ရွက်လာနေချိန်မှာပဲကိုဖီအာနန်နဲ့တွေ့ဆုံမှုအတွက်ပြင်သစ်နဲ့ဗြိတိန်နိုင်ငံတို့ကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။မနေ့အော်တိုဘာလ17ရက်နေ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်တိုက်ခိုက်တာတွေဆက်ရှိနေပြီးဒါဟာရိုဟင်ဂျာတွေကိုမြန်မာနိုင်ငံထဲကနေမောင်းထုတ်ပြီးပြန်လာလို့မရအောင်စနစ်တကျစီမံလုပ်ဆောင်နေတာဖြစ်တယ်လို့ဂျနီဗာမှာရှိတဲ့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကပြောဆိုပါတယ်။